ရန်ကုန်မြို့ကအင်းစိန်အကျဉ်းဆောင်မှာတကြံပွဲတော်ကျင်းပဖို့ပြင်ဆင်မှုတွေလုပ်နေတယ်လို့အကျဉ်းဆောင်နဲ့အဝင်ထွက်ရှိသူတွေကပြောပါတယ်။ထောင်သွင်းတရားရုံးတွေမှာအမှုလိုက်ပါဆောင်ရွက်နေတဲ့ရှေ့နေတယောက်ကလည်းသူမြင်တွေ့ခဲ့ရတဲ့တကြံပွဲပြင်ဆင်မှုအခြေအနေတွေကိုအခုလိုပြောပြပါတယ်။ထောင်သွင
်းမှာတော့အဲ့လိုတကြံမှုတွေမျိုးပြောလေဒီနေ့ဆိုလို့ရှိရင်ကျွန်တော်တို့အမှုစစ်နေနေပေါ့နော်။အမှုစစ်နေနေ၃နာရီလောက်မှာပေါ့နော်။ဒီထောင်အကြတွေကိုလေအလုပ်ခိုင်းတာပေါ့နော်။အပြင်ဘက်ကိုထုတ်လာပြီးတော့လူရောက်ပြဆဲဆဲရောက်ရှိတယ်။အားထောင်နေမှာအီကျွန်တော်တို့အမှုစစ်တဲ့အားကစားရုံနဲ့မှာအမှုစစ်တဲ့အဲဒီထိုင်ကုန်လေးသဘောလေးတွေကလက်ထိုင်နေပေါ့နော်အဲ့ဒါတွေအကုန်လုံးသူတို့တွေတိတ်နေပြီးတော့အဲ့ဒီကျမှာတန်ရှင်းကြီးတွေလုပ်တယ်အဲလုပ်ပြီးတော့မှသူတို့တွေအဲဒီတခုပေါ့နော်ဟိုအခမ်းအနားတခုလုပ်တဲ့လူမျိုးသူတို့ပြင်ဆင်နေရပေါ့နော်အဲ့ဒီကျမှာကအကတိုက်တာတို့ဘာလို့ရှိတယ်လို့တော့ပြောတတ်ကြတယ်ဟုတ
်စစ်အာဏာသိမ်းတဲ့ချိန်ထောင်နှင်းကြံနဲ့နိုင်ငံအနှံ့ကျင်းပမဲ့ကြံပွဲတွေကိုပူပေါင်းပါဝင်ခြင်းမပြုဖို့အင်းစိန်ထောင်တွင်းကနိုင်ငံရေးအကျဉ်းသားတွေကသဘောထားထုတ်ပြန်ထားပါတယ်။အတူအောင်ပျော်ရှင်စေခြင်းဖြင့်အာရမပျော်ရှင်စေခြင်းမျိုးဖြစ်သွားမှုသူတို့အနေနဲ့ပါဝင်ဆင်နွှဲမှာမဟုတ်ဘူးလို့လည်းသဘောထားကြေညာချက်ထုတ်ပြန်ထားပါတယ်။လက်ရှိအင်းစိန်ထောင်တွင်းမှာတော့ဖမ်းဆီးခံထားရသူတွေများလွန်းလာကြောင်းအကျဉ်းခန့်တွေထဲမှာလူတွေပြစ်သိမ့်နေတယ်လို့လည်းရှေ့နေကပြောပါတယ်
။ထောင်တွင်းအဖြစ်မျိုးတော့အထက်ထဲမှာဆိုလို့ရှိရင်နေရာထိုင်ရတာတအားများနေတာပေါ့နော်။ဒီတော့ဆိုလူ60 80 80 ठी ထားတဲ့အခန်းလေးဆိုရင်အခု150 180အဲ့လောက်ထိကိုတက်တက်နေအောင်နေရတယ်ပေါ့နော်ကိုတနည်းအားဆိုလို့ရှိရင်ဒါကျမပြီးသလားပေါ့နော်ရှောင်းတခင်ဖြစ်သေးတယ်ဆိုတော့အဲသူတို့အထက်ထဲမှာဖြစ်သေးဝင်တယ်ပေါ့ဖြစ်သေးဝင်တဲ့အချိန်မှာအဲ့တန်နေတိမ်းသွားခံရတယ်အဲ့အဆောင်တစ်ခုသေးတယ်ပဲအဲတစ်ဆန်တိမ်းတုံးတွေတော့တိမ်းခံလိုက်ရတယ်ပေါ့နော်အဲ့ဒါလေးဆိုလို့ရှိရင်လည်းအမှန်တကယ်ဆိုလို့ရှိရင်သူတို့တွေကအထက်ထဲကနေဘလောက်ယူလာခဲ့အဲပြီးတော့ထောင်ဝင်တန်းနေနဲ့အဲတစ်သိန်းကို2000ဖြစ်တယ်အဲ1000ကို2000ဖြစ်တယ်20ရာခိုင်နှုန်းအထက်နဲ့သူတို့အထက်ထဲကိုတွင်းထားတဲ့ပတ်စံတွေပေါ့နော်အဲမိသားစုတွေကပေးထားတယ်အထက်ထဲကလူတွေအဆင်ပြေအောင်လို့အထက်ထဲကလူတွေကလည်းအဲဒီပတ်စံရမှာပဲအဲသူတို့စားခြင်းနဲ့စားပြီးတွေဝယ်စားလို့ရမယ်အဆင်ပြေပြေလေးလို့ရမယ်ဆိုပြီးယူထားကြတာပေါ့နော်အဲ့ဒါတွေကိုရှောင်းတခင်စစ်ဆေးပြီးတော့ဝင်တင်းသွားတ
ာ။မတ်လ28ရက်နေ့ကအခုလိုအကျဉ်းခန်းတွေရှောင်းတခင်စစ်ဆေးခံရပြီးငွေကြေးသိမ်းယူခံခဲ့ရတဲ့အခြေအနေတွေဖြစ်ခဲ့တာပါ။နိုင်ငံရေးအကျဉ်းသားတချို့ကိုကူညီဆောင်ရွက်ပေးနေတဲ့ရှေ့နေသူကလည်းပြစ်ဒဏ်မကြခင်အလုတ်ကျန်းခိုင်းစေမှုတွေနဲ့အခွင့်အရေးချိုးဖောက်ခံရတာတွေရှိနေတယ်လို့လည်းပြောပါတယ
်။ဆိုလိုရင်းတော်တော်ဆူဆူဝါးဝါးအလုတ်တွေလုံးဝထောင်ထဲမှာနော်အလုတ်ပုတ်တွေဖွဲတယ်။နောက်တစ်ခုကဟိုပြစ်ဒဏ်မထားရင်တော့ပြီးကလာမှာလေအထူးဆိုလို့ရှိရင်အဲ့လိုမျိုးတောင်တွင်းမှာသူတို့အခွင့်အရေးလို့နော်ဒါကနိုင်ငံရေးဆိုင်ရာပေါ့နော်အဲ့လိုမျိုးပြောရင်းနဲ့သူတို့ဘာဖြစ်လဲဆိုတော့ရိုက်နှက်ခံရတာတွေလည်းရှိနေတယ်ပေါ့နော်အဲ့ဒါတွေကတော့ဟိုပုံစံမောင်းခံရတာတွေပါလေတော့အဲ့ဒါတွေကတော့
စစ်အာဏာသိမ်းထားတာဒုတိယမြောက်နှစ်ဖြစ်တဲ့2022ခုနှစ်တကြံပွဲတော်ကိုတပိတ်မှောက်ကြဖို့လဲလူအခွင့်ရေးလှုပ်ရှားသူတွေကစော်ဩတောင်းဆိုနေကြပါတယ်2022ခုနှစ်တကြံပွဲတော်ကာလတုန်းကတော့တကြံရက်တိုင်းမှာအသာအိုးတပိတ်မုံလုံးကြီးပေါ်တပိတ်ဆက်သဖြင့်အကြမ်းမဖက်နှီးမျိုးစုံနဲ့လူမှုကွန်ရက်တွေပေါ်မှာစန့်ကျင်တပိတ်မှောက်ခဲ့ကြပါတယ်စစ်ကောင်စီကတော့ဒီနှစ်တကြံပွဲအခမ်းအနားတွေကိုကိုဗစ်စီးကမ်းတွေနဲ့အညီကျင်းပသွားမယ်လို့ပြောကြပါတယ်ရန်ကုန်မြို့တော်ခမ်းမရှိမှာလဲတကြံမန်းနဲ့ဆောက်လုပ်ပြင်ဆင်နေပါတယ်ခင်ဗျာ